တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဒီကနေ့သမိုင်းဝင်တွေ့ဆုံပြီးနှစ်နိုင်ငံကြားမှာတရားဝင်စစ်ရက်ဆဲရေးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားနိုင်ငံဘက်ချမ်းမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတက်လာတဲ့ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတောင်ကိုရီးယားသမ္မတကနယ်စပ်မြင့်တစ်ဖက်ကနေလက်ဆွဲကြိုဆိုနှုတ်ဆက်ခဲ့ပါတယ်။သမိုင်းဝင်တွေ့ဆုံဆွေးနွေးပွဲအပေါ်နိုင်ငံရေးအကဲခတ်တွေကိုရီးယားလူထုတွေရဲ့သဘောထားတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာပထမဆုံးအကြိမ်အနေနဲ့နယ်စပ်မြင့်ကိုဖြတ်ပြီးစစ်မဲ့ဇုံကတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုဒီကနေ့ရောက်ရှိလာတာမှာတော့တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကကြိုဆိုခဲ့ပြီးဂုံပြူတပ်ဖွဲ့ချင်းရင်ကငင်းငင်းရေးဂေဟာကိုတွားရောက်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့လှိုက်လေလေလေကြိုးစုံမှုအပေါ်အားလုံးကသတိပြုမိလိမ့်မယ်လို့နိုင်ငံရေးအကဲခတ်ဂျွန်ဒယ်လာရီကပြောပါတယ်
။ Yeah, if you see the two of them, their body language was of some chemistry there.
သူကမူရကတကယ်ကိုစိတ်ပါလက်ပါရှိပါတယ်။တူးလက်တူးစုပ်ကင်ထားတာလည်းတကယ်ကိုအင်အားအပြည့်နေပါ။အသက်ရွယ်ပိုကြီးတဲ့တောင်ကိုရီးယားသမ္မတကငယ်ရွယ်တဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့လက်ကိုဆွဲပြီးတလေးတစားနဲ့တန်းတူရည်တူဆက်ဆံတာကိုမြင်ရတဲ့ကိုရီးယားတော်တော်များကဒီပုံကိုကြည့်ပြီးကြင်နူးကြမှာပါ။
ဒီကနေ့တောက်ကြာနေ့မှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တို့ရဲ့တွေ့ဆုံပွဲဟာ1950-53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်ဘတ်နိုင်ငံကြားတတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအတိတ်ကဖြစ်ရတဲ့ကြောင့်ဒီလိုတွေ့ဆုံမှုတွေကနေအကောင်းမဲ့စီလုံးဝပြောင်းလဲသွားမယ်လို့မယုံကြည်တဲ့သူတွေရှိနေနိုင်ကြောင်းဒယ်လာရီကထောက်ပြပါတယ်
။ I don't think that today's event is really going to rattle
မြောက်ကိုရီးယားပေါ်တန်ရာကြီးနေသူတွေရဲ့အမြင်တွေဒီကနေ့တွေ့ဆုံမှုကြောင့်အမြင်ပြောင်းသွားမယ်လို့တော့မထင်ပါဘူး။ဒါပေမဲ့လည်းအခြေအနေတရချင်းစီကိုကြည့်ပြီးဆုံးဖြတ်ကြမယ်သူတွေလည်းအများကြီးရှိပါတယ်။ဒီလိုမျိုးအခြေအနေကိုမြင်ရတဲ့မျိုးဆက်သစ်ကိုရီးယားတွေအနေနဲ့ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာမျှော်လင့်ထားရတဲ့ပို့ပြီးတော့ပုံမှန်လူတယောက်လိုမျိုးမြင်ကြမှာပါ။
အခုလိုခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းတရရိုက်ပြသနေတာကိုကြည့်ရတဲ့တောင်ကိုရီးယားကျောင်းသားဝမ်ဆောက်က
ဒီကနမ်ဘုတ်ဂျွန်ဆာဟန်တန်ကို보면서아진짜통일이멀지않았구나진짜통일이곧올것같구나
코리아테디스요베고찍비마짜겐변래삐래보묘래마래디스위누보에따인타운네먀코리아아자마짜카나트윗소난자레이메루묘래마래
လွန်ခဲ့တဲ့ဖေဖော်ဝါရီလကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲစတင်ချိန်ကစလို့မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးခြေလှမ်းစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နိုင်ငံခေါင်းဆောင်တွေသမိုင်းဝင်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငင်းချင်းကြီးအတွက်တန်ရီထန်ချမှတ်ထားကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောသလိုတောင်ကိုရီးယားသမ္မတမွန်ဂျဲအင်ကလည်းအားလုံးရဲ့ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယဲမြို့ကန်တွေကလည်းထိပ်သီးဆွေးနွေးပွဲကနေအခြေအနေတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
ကျွန်တော်တို့중요한최고영도자김정은동지께서풍남
선강성김정은태디수뇌회에트외땅바인고도와라드림마팟야바레세니조자야사이니야가니변사나인게데태디수뇌회가니야락강니트외벌라나인레메루묘린마레
တောင်ကိုရီးယားသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဟာနှစ်နိုင်ငံနယ်စပ်ကြားစစ်မဲ့ဇုံပတ်မုံကျွန်းရွာမှာမနက်ပိုင်းနဲ့ညနေပိုင်းတွေမှာဆွေးနွေးခဲ့ကြပြီးငင်းငင်းကြီးအထိမ့်မတ်တစ်ပင်လဲအတူဆိုင်ပြိုးခဲ့ပါတယ်။အဲဒီနောက်တော့မြောက်နယ်တောင်ကိုရီးယားကြားတရားဝင်စစ်ရဆဲရေးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ညပိုင်းမှာတော့ညစာစားပွဲတက်ရောက်ပြီးတဲ့နောက်ကိုရီးယားနှစ်နိုင်ငံရဲ့အတိတ်နဲ့အနာဂတ်အကြောင်းဖော်ကျူးထားတဲ့ရုပ်ရှင်ဇာတ်လမ်းကိုကြည့်ရှုမှဖြစ်ပြီးထိပ်သီးတွေ့ဆုံပွဲကိုအဆုံးသတ်မှာပါခင်ဗျာ။